in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ14ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါဒီကနေ့အစီအစဉ်တွေတာဝန်ယူပြဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမယ်ရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နဲ့တရုတ်ကြောင်ကုန်သွယ်ရေးအငင်းပွားနေတာမနေ့ကမှပြည်လည်မှုရနိုင်မယ်လို့သမ္မတထရမ့်ကပြောပါတယ်။မြန်မာစစ်တပ်ကရမုံငွေအကူအညီနဲ့တခြားအထောက်ပံ့တွေမပေးဘဲဖြတ်တောက်ဖို့ကုလသမဂ္ဂကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်80နီးပါးမလေးရှားနိုင်ငံကိုလူမောင်းကိုကူးခံရမယ့်အရေးကနေဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတားဆီးလိုက်နေပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။ရခိုင်ပြည်နယ်ကြောက်တောင်နယ်မြောက်ဦးမြို့နယ်ထဲမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်အကြမ်းကြီးကနေတိုက်ပွဲဖြစ်ပွားတဲ့သတင်းမှာကတော့
မြန်မာနိုင်ငံပေါ်ပြည်နယ်ကအုပ်ပိုင်းကြီးရာကပြန်ပြီးတက်ကြောက်ခုကျေကျွန်တော်တို့ကလည်းဒီကရှင်းလင်းတက်ကြောက်ရှိတယ်။ပြန်ပြီးတက်ကြောက်
အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခပြောတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်စနိုက်ခါလုံးအပြည့်အစာချုပ် NCA လက်မှတ်ထိုးထားတဲ့အဖွဲ့လေးတွေရဲ့လေးကျင်မြောက်ထိပ်တည်အစည်းအဝေးပွဲတင်ပြပြချက်ထိုင်းမြန်မာနယ်စပ်တချီလက်မြို့မှာတရားမဝင်နေထိုင်နေတဲ့တရုတ်နိုင်ငံသား200နီးပါးကိုမှုရေးစေဝါနဲ့လက်နက်တွေနဲ့အတူဖမ်းမိတဲ့တဲ့တင်နဲ့ Rico မြို့ကဗိုလ်ချုပ်ကြီးရုပ်ရွှေပြောင်းရည်နောက်ဆုံးအခြေအနေတွေကိုတင်ပြနေပြီးမှကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်တဲ့တင်တွေကိုကိုကျော်ကျော်သိန်းနဲ့မိုက်အတန်းစင်တို့ကပြောပြပေးပါဦး
။အမေရိကန်နဲ့တရုတ်ကြောင်ကုန်သွယ်ရေးအငင်းပွားမှုကိုဖြေရှင်းဖို့မနေ့ကမှတရုတ်နိုင်ငံနဲ့သဘောတူညီချက်ရအောင်လုပ်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သဘောတူညီချက်တစ်ခုရမယ့်ကိစ္စကိုတရုတ်ဘက်ကတားဆီးခဲ့တာလို့လည်းဆွဆွပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာရနိုင်ချေရှိခဲ့တဲ့ဘယ်လိုသဘောတူညီချက်မျိုးထက်မဆိုအခုဆိုရင်အများကြီးပိုပြီးကောင်းတဲ့အနေအထားမှာရှိနေပြီလို့လည်းဒီကနေ့ Twitter မှာရေးတာတွေနဲ့သမ္မတထရမ့်ကထည့်ရေးထားပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်ရင်အမေရိကန်ပေါ်တခြားနိုင်ငံတွေကအခွင့်ကောင်းယူတာမျိုးသူအစိုးရလက်ထက်မှာမဖြစ်စေရဘူးဆိုတဲ့သူမကြာခဏပြောလို့ရှိတဲ့စကားကိုလည်းထပ်ပြောထားပါတယ်။အမေရိကန်နိုင်ငံတည်းကိုတရုတ်ကတင်ပို့တဲ့ဒေါ်လာဘီလီယံ200ဘူးကုန်ပစ္စည်းတွေပေါ်အခွန်တိုးချလိုက်ပြီးနောက်ထပ်ဘီလီယံ300ဘူးတရုတ်ပို့ကုန်တွေပေါ်အခွန်ချဖို့လှုပ်ထားပြီးချိန်မှာပဲသမ္မတရဲ့ဒီကနေ့ပြောစကားတွေထွက်လာတာပါတရုတ်ဘက်ကလည်းလက်တုံ့ပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ60ဘူးအမေရိကန်တင်ပို့ကုန်တွေပေါ်အခွန်ကောက်မယ်လို့ကြေညာထားပါတယ်900ကိုင်လုံးကနေ25ကိုင်လုံးအထိအခွန်တိုးကောက်မယ်အစီအစဉ်ကိုဇွန်လ1ရက်နေ့မှာစတင်မှာဖြစ်ပြီးတရုတ်နိုင်ငံတည်းကိုအမေရိကန်ကတင်ပို့နေတဲ့ကုန်ပစ္စည်းအမျိုးပေါင်း9100ကျော်ပေါ်မှာကောက်ခံမှာဖြစ်တယ်လို့တရုတ်ဘဏ္ဍာရေးဌာနကတနင်္လာနေ့မှာကြေညာထားပါတယ်
။မြန်ကိုရီးယားပေါ်မှာအမေရိကန်ကမတရားလုပ်ဆောင်နေတယ်လို့ဆွဆဲထားပြီးတော့ပြည်ပဆိုင်ရာတိုက်ခိုက်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့ဆွဆဲချက်နဲ့အမေရိကန်ကတင်လိုက်တဲ့ကုန်တစ်သင်းမောင်းကိုချက်ချင်းပြန်ပေးဖို့မြန်ကိုရီးယားကတောင်းဆိုလိုက်ပါတယ်။အမေရိကန်ကမတရားရယူထားတဲ့သင်းမောင်းကိုချက်ချင်းပြန်ပေးရမယ်လက်ရှိအခြေအနေရဲ့အကျိုးဆက်ကိုအမေရိကန်အနေနဲ့တိကျစဉ်းစားတင်တဲ့အကြောင်းဗဟိုကိုရီးယားသတင်းအေဂျင်စီရဲ့အင်္ဂါနေ့ကြေညာစာမှာတရားဝင်ဖော်ပြထားပါတယ်။မြန်ကိုရီးယားကြောင့်မိသွေးတင်ပို့ဖို့တုံးနေတဲ့ဒီသင်းမောင်းဟာအပြည်ပြည်ဆိုင်ရာတိုက်ခိုက်ပိတ်ဆို့မှုစီမင်းစည်းကမ်းကိုချိုးဖောက်နေတယ်ဆိုပြီးတော့အမေရိကန်ကပြောတာပါဒီလိုမျိုးတင်မောသိမ်းတာပထမဆုံးချင်းဖြစ်ပြီးတော့အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးလည်းပို့ပြီးတော့တင်းမာလာစီပါတယ်နျူကလ িয়ার ရေးဆွေးနွေးမှုဒီနေ့အကြာမှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးပြန်လည်တင်းမာလာတဲ့အခြေအနေရှိနေပါတယ်မြောက်ကိုရီးယားဘက်ကဒီနေ့ခွဲလောက်မစ်ဆိုင်းလုံးစမ်းသပ်မှုရပ်ထားပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာမစ်ဆိုင်းတုံးပဲ့ထိန်တဲ့မစ်ဆိုင်းတုံးစက်တပ်မှုတွေပြန်လည်စတင်ခဲ့ရပါမြောက်ကိုရီးယားရဲ့တာတိုပြစ်မစ်ဆိုင်းတုံးစက်တပ်မှုတွေကိုအမေရိကန်ကအရေးတည်ယူပြောဆိုခြင်းမရှိဘဲနဲ့မြောက်ကိုရီးယားနဲ့ဆက်လက်ဆွေးနွေးမှုတွေဆောင်ရွက်ဖို့လမ်းဖွင့်ထားစေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂီလာဗရော့တို့နဲ့ရုရှားနိုင်ငံဆိုချီမျိုးမှဒီနေ့တွေ့ဆုံဆွေးနွေးဖို့ရှိပြီးအီရန်အရေးဟာလည်းဆွေးနွေးမယ့်အကြောင်းအရာတွေမှာပါပါတယ်အီရန်နိုင်ငံနဲ့တင်းတင်းမာမာဖြစ်နေတဲ့အခြေအနေကိုထရမ့်အစိုးရကဘယ်လိုဖြေရှင်းဖို့စီစဉ်ထားရလဲဆိုတာသိရဖို့အပါအဝင်ဝန်ကြီးပွန်ပေယိုနဲ့ယူတာစစ်မှန်နဲ့ဆွေးနွေးပြောဆိုမှုလုပ်ဖို့မျှော်လင့်ထားတယ်လို့ဝန်ကြီးလက်ဗရော့ကပြောပါတယ်။အီရန်နိုင်ငံနဲ့တင်းမာနေတဲ့အခြေအနေဟာအမေရိကန်ကကိုယ့်ဘာသာလှုပ်ထားတာလို့ဝန်ကြီးလက်ဗရော့ကပြောထားတာပါ။အီရန်ဘက်ကမကြာသေးခင်ကပဲဘိုးဘီချင်းချောက်လာတယ်လို့အမေရိကန်ကပြောထားတာနဲ့ဆိုင်တဲ့ထောက်လိုင်းရင်းသတင်းနဲ့အသေးစိတ်အချက်လက်တွေကိုဝန်ကြီးပွန်ပေယိုကဥရောပမှာမိတ်ဆွေစီပို့ထားပြီးတဲ့နောက်မှာပဲဒီကနေ့အဆိုချီမှာရုရှားကောင်းဆောင်တွေနဲ့ဆွေးနွေးမှာပါ။အီရန်နိုင်ငံဟာဆွေးနွေးပြောဆိုမယ့်စာချင်းချောက်မှုလို့ဖို့ရွေးချယ်ထားတယ်လို့လည်းအမေရိကန်ကပြစ်တင်ပြောဆိုပါတယ်။ဥရောပနိုင်ငံတွေရဲ့ဒီကဆိုရင်ချက်ကငြိမ်းချမ်းရေးကိုထိန်းသိမ်းထားနိုင်ဖို့နဲ့2015ခုနှစ်အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့ကိစ္စတွေဖြစ်တယ်လို့ဥရောပဝန်ကြီးတွေကဝန်ကြီးပွန်ပီယိုကိုပြောထားတဲ့အကြောင်းဥရောပသမဂ္ဂ EU နိုင်ငံချင်းမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကပြောပါတယ်။
အာရဆိုဘာမြပြည်တော်စု UAE ကန်ဂျီကအမေရိကန်တမောလေးစီကိုဖောက်ခွဲပစ္စည်းတွေနဲ့ဒိန်းတွေနေမှာတိုက်ခိုက်ခံရတယ်လို့စီးရီးကြွန့်ကျင်သူတွေကယူဆတဲ့အကြောင်းအမေရိကန်တောင်ရှိသူတွေကပြောထားပြီးတော့တည်တည်ထားတာမရှိပေမဲ့ဒီကိစ္စမှာအီရန်ပါဝင်ပတ်သက်နေတယ်လို့တန်တရားရှိနေကြပါတယ်။ဒီတမောလေးစီတွေကအကြီးအကျယ်ထိခိုက်ပျက်စီးသွားတဲ့ရေနံတွေတမောနှစ်စီးကိုဆော်ဒီအာရေဗျနိုင်ငံကပိုင်နာဖြစ်ပါတယ်။ UAE ပိုင်နော်ဝေးလန်လွှင့်ထားတဲ့တမောလေးတိုက်ခိုက်ခံရပေမဲ့လေထိခိုက်ဒဏ်ရာရသူမရှိတိုက်ခိုက်ခံရတဲ့ရေနံတွေတမောတွေစီကစီယိုဖိမှုလည်းမရှိခဲ့ပါဘူး။ဒီလောက်ရတွေပေါ်မှာကဘာလုံးဆိုင်ရာရေကန်းဥပဒေအရရှုံချပြီးတော့ဒီလောက်ရတွေကြောင့်စိတ်ကန်းပိတ်ပါမဟုတ်တဲ့အကြောင်းစိတ်ကန်းကြီးကြပ်ရေးမှူးကက်ပတန်မူဆာမိုရက်ကပြောပါတယ်။ဒါဟာဒေသတွင်းမှာမတည်ငြိမ်မှုတွေဖြစ်စေတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့အီရန်လက်ချက်လို့အမေရိကန်ကတန်တရားရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတယောက်ကပြောပါတယ်။အမေရိကန်စစ်သည်မော်တွေ၊ရင်းနှီးတဲ့သင်္ဘောတွေအပါအဝင်စီးပွားရေးသုံးသင်္ဘောတွေကိုအီရန်ကပြစ်မှတ်ထားတိုက်ခိုက်နိုင်ခြင်းများတယ်ဆိုတဲ့အကြောင်းအမေရိကန်ရေးကြောင်းဦးစီးဌာနကပြီးခဲ့တဲ့သတင်းပတ်တုန်းကသတိပေးခဲ့တာပါ။အမေရိကန်ထိခိုက်ရလုံရင်အီရန်နေနဲ့အမှားကြီးမှားသွားမယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားခဲ့တာပါ။
ဒီရေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေအင်္ဂါညနေပတ်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ရေးယူတဲ့အနေနဲ့ရန်ကုန်ငွေအကူအညီနဲ့တခြားအထောက်ပံ့တွေမြန်မာစစ်တပ်ကမပေးဘဲဖြတ်တောက်ပြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ UNSSM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ဖက်တပ်မှုတွေပေါ်ဆရာဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတွန်းတုံ့တင်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက်ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုတွေနဲ့ပတ်သက်တဲ့အကြက်တဲကိုဖြေရှင်းဖို့ဦးတည်တဲ့တိုးတက်မှုလုံးဝမရှိသေးဘူးလို့လဲလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေအနေအရရှိဖို့တိုးတက်မှုမရှိဘဲလုံးဝရပ်ဆိုင်းနေတဲ့အကြောင်းလူမရှိတော့တဲ့ရိုဟင်ဂျာကျေးရွာတွေကိုမြန်မာအနာဂတ်တွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းနိုင်ငံရေးကြံနေသူတွေကလည်းစခန်းတွေထဲမှာကြောက်ရွံ့မှုနဲ့နေထိုင်နေကြရတဲ့အကြောင်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်တပ်ကိုရမုံငွေထောက်ပံ့နေတဲ့လမ်းကြောင်းတွေကိုတည်အောင်လုပ်ပြီးတော့ဖျက်တော့ဖို့လိုတယ်လို့လူခွင့်ရေးကောင်စီကပြောပါတယ်။လူမျိုးစုလက်နက်ကန်တပ်ဖွဲ့တွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားကြတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာဆိုရကတော့ရိုဟင်ညာဆိုတဲ့အသုံးနှုန်းကိုလက်မခံတယ်လို့ရခိုင်ပြည်နယ်မှာဖြစ်တည်ခဲ့တာတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တွေဖွဲ့စည်းထားတာရှိပြီးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဆွေးနွေးချက်တွေကိုလည်းအစဉ်တစိုက်ပယ်ချငင်းဆိုထားပါတယ်
။အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ချီပြီးတော့မလေးရှားနိုင်ငံကိုလှေနဲ့လူမောင်ခိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲကတားဆီးနိုင်ကြတယ်လို့အာနာပိုင်ကအင်္ဂါနေ့မှာပြောပါတယ်။ကောက်ဆစ်ဆူဇာဒုက္ခတဲ့စခန်းကအနည်းဆုံးလူ69ယောက်ကိုတခြားရိုဟင်ဂျာတွေသွားနေပြီးတဲ့မလေးရှားနိုင်ငံမှာအလုပ်ပေးမယ်လို့ကတိပေးပြီးတော့လူမောင်ခိုကူးသူတွေကခေါ်လာတဲ့အကြောင်းရဲကပြောပါတယ်။ဒီလိုလှေနဲ့လူမောင်ခိုကူးမယ်ဆိုတဲ့လျှို့ဝှက်တဲ့ရရှိခဲ့တဲ့အတွက်အမျိုးသမီး43ယောက်နဲ့ကလေးငယ်17ယောက်ပါဝင်ရိုဟင်ဂျာတွေကိုတွားရောက်ကယ်ဆယ်ခဲ့ပြီးတော့ဒုက္ခတဲ့စခန်းတွေကိုပြန်ပို့ပေးမှာဖြစ်တယ်ဆိုပြီးတော့ရဲဝင်တဲ့အပ်တူခဲကပြောပါသေး။ပြီးခဲ့တဲ့လပိုင်းတွေမှာမလေးရှားနိုင်ငံကိုလေနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာဥယျာဉ်တိတိတတ်တတ်တိုးလာတဲ့လူလေးရဲကပြောပါသေး။2015ခုနှစ်လူမောင်ခိုကူးမှုတိုက်ဖြစ်ရေးနောက်ပိုင်းလေးစီးပြေဒုက္ခတွေမလေးရှားနိုင်ငံကိုတက်တုပ်လိုက်ထက်ရောက်လာမှာကိုအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။2015ခုနှစ်တုန်းကတော့ကက်ပလီပင်လယ်ပြင်ကိုဖျက်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တဲ့လူဝင်ကြား2000ခွဲလောက်ရှိပြီးတော့ပြည်ကျက်တိတ်နေတဲ့လေတွေမှောက်တဲ့အတွက်လည်းလူတတော်များများရင်းနှီးသိမ်းဆုံးခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာ2019ခုနှစ်ကပြည်ခါတွေကြောင့်လူဝင်ကြား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂအဖွဲ့ကြီးတွေကပြောပါတယ်။လူဝင်ကြားဆိုတဲ့အသုံးနှုန်းကိုလက်ခံမထားတဲ့မြန်မာဆိုရကတော့ဒုက္ခတွေပဲနေရပြန်နိုင်ရေးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုနေပါရှင်
။ပါကစ္စတန်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့နောက်ပိုင်းကဘုံဖောက်ခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အစွန်ရောက်ဝါဒီအဖွဲ့တစ်ဖွဲ့ကကြေညာပါတယ်။အဲဒီတိုက်ခိုက်မှုကြောင့်ရတပ်ဖွဲ့ဝင်၄ဦးထက်မနည်းသေဆုံးပြီးအစ်တပ်သားတွေအပါအဝင်10ယောက်နီးပါးဒဏ်ရာရပါတယ်။ဘာလူစစ်စတန်ပြည်နယ်ရဲ့မြို့တော်ခတ်တားကဈေးတစ်ခုမှာဘုံဖောက်ခွဲတာဖြစ်တဲ့အကြောင်းရတပ်ဖွဲ့အကြီးအကဲတာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေတာကအခြေခံစောင့်ဝင်တည်ဆောက်ရေးစီမံကိန်းတွေမှာတရုတ်နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံပြီးလှုပ်ဆောင်နေတာပါ။ဘုံကိုမော်တော်ဆိုင်ငယ်တစ်စီးထဲမှာထည့်ပြီးတော့ရဲတပ်ဖွဲ့မော်တော်ယာဉ်တစ်စီးနားမှာယက်ထားပြီးအဝေးထင်းခလုတ်နဲ့ဖောက်ခွဲခဲ့ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အခုတိုက်ခိုက်မှုဟာဘာလူစစ်စတန်ပြည်နယ်မှာမကြာသေးခင်ရက်တွေအတွင်းဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလွှတ်တော်တပ်တန်းဝင်ရွေးကောက်ပွဲကိုမနေ့ကကျင်းပလာမှာလက်ရှိသမ္မတ Rodrigo Duterte ရဲ့မဟာမိတ်တွေအများစုအနိုင်ရတယ်လို့သတင်းတွေထွက်နေပါတယ်။တရားဝင်အတိမပြည့်ရသေးတဲ့သတင်းတွေအရ အထက်လွှတ်တော်အမတ်နေရာအများစုကိုသမရဒေါက်တာတေးရဲ့မဟာမိတ်တွေအနိုင်ရလွှမ်းမိုးသွားနိုင်ခြင်းရှိနေရပါရွေးကောက်ပွဲအကျိုးကော်မရှင်အင်္ဂါနေ့အသိစင်းတွေအရအမတ်နေရာ၂၄နေရာရှိတဲ့အထက်လွှတ်တော်ကလစ်လက်နေရဆက်နေနေရမှာသမရဒေါက်တာတေးကထောက်ခံတဲ့မဟာမိတ်တွေကရှိနေရရထားပါအနိုင်ရထားတဲ့လွှတ်တော်အမတ်နေရာတွေထဲမှာသမရဒေါက်တာတေးရဲ့မွေးရေးစိန်နေနေရေးစီမံကိန်းကိုထောက်ခံအားပေးခဲ့သူရဲ ငံတကာကလည်းပြစ်တင်ဝေဖန်ရှုတ်ချခဲ့ကြတာပါ။ဒင်လာနေကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကနေသမတ်ဒူတာဒီပေါ်မှာလူလူထောက်ခံမှုပိုးပြီးတော့ရရှိလိမ့်မယ်လို့မျှော်လင့်ရပါတယ်။စကားကြမ်းကြမ်းတတန်ပြောဆိုတတ်တယ်လို့အငင်းပေါ်စရာမွေးရနေနေရေးစီမံကိန်းဆောင်သမတ်ဒူတာဒီကိုနိုင်ငံတကာကဝေဖန်စရာဖြစ်နေပေမဲ့လေနိုင်ငံထဲမှာတော့အခွင့်ထူးခံနိုင်ငံရေးသမားတွေပေါ်မှာစိတ်ပြတ်နေကြတဲ့ပြည်သူလူထုရဲ့ထောက်ခံမှုကြေကြေပြတ်ပြတ်ရရှိထားတာလည်းဖြစ်ပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုကုကြကြောတိုင်းနဲ့မအီတန်စင်တို့ကကြီးညာပေးခဲ့တာပါ။အခုတော့တရင်ဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်။စီရတင်းမာနေစေရခိုင်ပြည်နယ်အတွင်းမှာတက်မရော်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တွေအကြားဒီကနေ့မှလည်းကြောက်တော်နဲ့မြောက်ဦးမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားပါတယ်။ကြောက်တော်မြို့နယ်အတွင်းကတက်မရော်စစ်ရင်တန်းကိုအေးအေးဖက်ကနေမိုင်းခွဲတက်ခတ်ခဲ့တယ်လို့ရင်တန်းတချို့ပျက်စီးခဲ့ရတယ်လို့အေးအေးဖက်ကရောတက်မရော်ဖက်ကပါပြောပါတယ်။မြောက်ဦးမြို့နယ်ဖက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ညကတိုက်ပွဲဖြစ်စဉ်မှာလည်းရွာသားတဦးတရားရရှိပြီးတောင်ဦးကျေးရွာသားတထောင်နေပါစီပေတိန်ဆောင်နေရတယ်လို့ဒေသခံရွာသားတွေကပြောပါတယ်။နိုင်ကုန်းအိမ်ကတည်င်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်စုံနဲ့မြောက်ဦးမြို့နယ်ထဲကနေရာတချို့မှာမြမတမတော်နဲ့အေးအေးရခိုင်လက်နက်ကန်စစ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအထူးခံကြဆုံးတွေလည်းရှိခဲ့ကြောင်းအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့တော့ဟိုတိုက်ပွဲကြတော့ဟိုရေရတော်များများမှာဖြစ်နေတာရှိနေကြ။ဟောဒီနေ့ဒီမနေ့3နာရီကစပြီးတော့ဒီကြောက်တော်မြို့နယ်ဒါဂျီရွာရဲ့အခြေဆက်4ကီလိုမီတာအကွာနောက်မှာဒီကြောက်တော်ဘလဲဝါကားလမ်းမှာဖြစ်မှာပေါ့နော်။ဒီဒမစစ်တပ်ရဲ့စစ်ကားခြေတုံးကြီးပါတဲ့စစ်ရင်တန်းကိုဒီနေ့တို့ဒီခန်းကျက်တို့ကမန်ဒိုတွေကနေပြီးတော့ကြားပြတ်တက်ပြည့်ရှိတာရှိ။အဲ့ဒီမှာဒီလိုဒီစစ်ကားနှစ်စီးကိုတင်းတော့ပြဲမှာပေါ့နော်။ခြေမင်းတက်ခနိုင်ပြတာ။ဒါပေမဲ့အဲ့ဒီမှာအဆုံးတရားရတဲ့ဥစ္စာကတော့ဒီ၄ကီအခက်ကြီးတာပေါ့နော်။နောက်တစ်ခုကတော့မြောက်ဦးမြို့နယ်ပေါကူပြည်နယ်ဒီအုပ်ဖို့ကံကြီးတာပြည်သူစစ်ကြောင်းတစ်ခုကိုကျွန်တော်တို့ကနေပြည်တာရှင်းလင်းတက်ရှိစေရရှိတယ်။ပြည်သူတက်ကတော့တိကျဦးကြဆုံးတယ်နော်။ရက်လီလင်းတတိနေပြီးတော့ဒီမတင်တိုင်းတိုင်းအဲ့ဒီတက်ကဖြစ်တဲ့နေရာကိုနော်ပြန်ဝေးခဲ့တာပဲ။ဒါမှမဟုတ်ဘုံချတာတွေပါလေတော့မလုပ်ခဲ့ဘူးကြ။အခုမျိုးကဒီဟောအဲ့ဒီကြောက်တဲ့ဘလဝကလာမထက်မှာတိုက်ပွဲကြီးနေရာမကူးကွန်းကလာမဆက်ဖြစ်နေရတာ
။အေအေဖွဲ့ကပြောတဲ့ထိခိုက်ကြဆုံးမှုသတင်းတွေကိုတော့တိကျတည်ပြလို့မရပါဘူး။သမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲပဲတွင်းမှုဘုံမှုချုပ်စုံမင်းထွန်းကတော့ကြောက်တော်မျိုးနဲ့တွင်သမတော်ရင်တန်းတိုက်ခိုက်ခံရမှုမှာထိခိုက်မှုရှိခဲ့ကြောင်းအတည်ပြုပြောဆိုခဲ့ပါတယ
်။ဒီဘက်ကတော့ကြောက်တော်မျိုးကမှာအထူးပြင်းဖြစ်ပါရှိတယ်။အဲ့လိုနှစ်နာရီခွဲသုံးနာရီကျတော့ဒီပြင်းဖြစ်ပါတာရှိတယ်။မိုင်းဆဲတိုက်ခိုက်ခံတာပေါ့သမတော်ရင်တန်းလည်းဒီမိုင်းဆဲတိုက်ခိုက်ခံတာရှိပါလေ။အဲရင်တော့နည်းနည်းဖြစ်သေးတယ်။ဟိုစစ်ပီးတယောက်တန်းရပါလေ
။မလေးညာရှိနိုင်ကြီးမြောက်ဦးမျိုးနဲ့တောင်ဦးရွာနေတိုက်ပွဲဖြစ်ပွားခဲ့ပြီးကောင်းဦးရွာသားတထောင်နီးပါးဟာရွာနဲ့တမိုင်လောက်ဝေးတဲ့ကြောက်တော်မြို့နယ်ကျနင်းကန်ရွာဘက်ကိုစစ်ပီးသိမ်းဆောင်လာရတယ်လို့ကောင်းဦးရွာသားဦးဆန်အေးကပြောပါတယ
်။သိပွေရတို့ညနေရှိနေတဲ့နီးနီးမှာစားထိတာပါ။ခိုင်တမ်းလိုနဲ့မြမတမ်းလိုနဲ့ထိတာလို့တောင်ဝညာရောပြုတ်တယ်လို့ကြောက်ပါတယ်။ရွာနဲ့ဆိုရင်အခုထိတာနဲ့လစ်ဖာလုံးလောက်ဝန်းကျင်မှာထိပါ။ထိပြီနေရာကကောင်းဦးရွာအရှိဖက်စန္ဒာမင်းဖျောက်အရှိစင်တော်ကြီးပန်းဝန်းကျင်ရှိမှာတို့ပိတ်တယ်ဒီပါရွာတို့မကြောက်ကြီးမကြောက်ကြီးဆိုရင်တို့ကျွန်တော်တို့ကဒီဘေးရွာကမနေ့ကျန်ဘာဖြစ်လာမနေ့ပြီဆိုပြီးတော့ဟိုချောင်းကိုကူးပြီးတော့ဟိုကျန်းနာကရာတို့ထည့်ပြရတယ်။ဥယျာဉ်ဆိုရင်ကျွန်တော်တို့ခန်းမလောက်ဆိုတော့ဟိုလူတထောင်ငါတို့ကျုံမလို့ထားပါတယ်
။ညကတောင်ဦးရွာလေးတိုက်ပွဲဖြစ်စဉ်တွင်ကျနင်းကရွာဘက်လက်နက်ကြီးတွေကြားရောက်ခဲ့တယ်လို့ကောချာရွှေရင်ဆိုတဲ့ကျနင်းကမျိုးသမီးတူလည်းထိခိုက်တံရရရှိလို့ဒီမနေ့မှစစ်တွေစေးရုံကိုပို့ဆောင်ခဲ့ရတယ်လို့လည်းကျနင်းကကြီးရွာအုပ်ချုပ်ရေးမှူးဦးမောင်ကျော်ရင်ကပြောပါတယ
်။ကျွန်တော်ရွာမှာပြတာကအမျိုးကြီးပြတာဒီရင်းနှင်းတွေဖြီးတာကတယောက်ပဲဖြီးတယ်။တင်းအားချင်းညလို့ရင်းနှင်းရတော့တစ်ချက်ဖြီးတယ်လေ။ဒါတည်းပုံရမ်းပါလိမ့်။မင်းကကြောက်တော့တော့ပေါ်တော့ကြောက်တော့ဆန်တော့မှဒီဒီကံကအဖေမောင်အပြောက်တော့တယ်လို့ဓာတ်မေးလို့ပြရတယ်တဲ့တော့ကျွန်တော်တို့ဒီ9နာရီလောက်ကလေစိတ်တွေပေါ်ပြီးသွားတယ
်ကြည်စံသိမှတန်ရာရရှိခဲ့တဲ့အမျိုးသမီးကိုညမထွက်ရမိတ်ကြောင့်ဒီမနေ့မှစိတ်ယုံပို့ပေးနိုင်တယ်လို့သူကပြောပါတယ်မင်းညကမြုံမြုံနဲ့တွင်တိုက်ပွဲဟာအေးအေးဖွဲ့နဲ့တာမန်ထိသွေးမှုတိုက်ပွဲလို့အနောက်ပိုင်းတိုင်းစစ်သန္ဓေချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ်
မင်းညာတော့အဲ့အရာတွေကမြောက်ဦးဘက်ကောင်းလင်းမွေတောင်လာမှာဖြစ်တာအဲ့တော့သာမန်ပါညာညာ7နှစ်ကိုကျွန်တော်ပြတာ
ဒီမေလာပိုင်းမှာစိုက်ပွဲဖြစ်ပွားမှုပုံမူကျပြလာနေပါတယ်။စိုက်ပွဲဖြစ်ပွားမှုနဲ့တူစစ်ဘေးရှောင်အရေးအတွက်ဟာလည်းတိုးပွားလာနေပါတယ်။ဒီခိုင်းပြည်နယ်ချောင်းမြို့နယ်မှာစစ်ရှောင်ဥယျာဉ်3000ရှိထောင်ကျော်တိုးပွားနေတယ်လို့စားတောက်နေထိုင်ရေးမှာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။မကြာမီမိုးရသည့်ရောက်သောမဲ့အခြေအနေကြောင့်ယာယီစခန်းမှာနေထိုင်ဖို့အခက်အခဲရှိနေတယ်လို့အစိုးရကယ
NCA စာချုပ်လက်မှတ်ရေးထိုးတာတုံးနဲ့ကြောလွန်ခဲ့တဲ့အချိန်ထိတည်တာတဲ့တိုးတက်မှုတွေမတွေ့ရသေးကြောင်းနဲ့ဒီလိုအောင်မြင်မှုမရသေးတာဟာအစုအဖွဲ့အားလုံးကသူ့မူကိုမူမလျှော်ရန်စုကင်ထားလို့ဖြစ်တယ်လို့ဘုတ်ချုပ်ကြီးရွတ်စစ်က NCA လက်မှတ်ထိုးအဖွဲ့ရဲ့စတောက်တာအကြီးမြောက်ထိတည်အစည်းအဝေးမှာကြေညာရေးလုပ်ငန်းစဉ်မှာတည်ဆုံနေရတွေကိုနှီးလန့်ရှာကြော်လွားဖို့နဲ့လက်မှတ်ထိုးအဖွဲ့ရဲ့ PPSD အစုအဖွဲ့ကိုပြန်လည်တုံးသက်ဖို့အဓိကဆွေးနွေးမှာပါဒီသတင်းကိုတော့ကိုမိုးစောကတင်ပြထားပါတယ်
Okay, NCA ခေါ်တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကျန်းသာလက်နက်ကိုင်အဖွဲ့ရဲ့စတောက်တာအချိန်မြောက်ထိပ်သီးအစည်းအဝေးကိုထိုင်းနိုင်ငံချင်းပိုင်မြို့မှာဒီကနေ့စတင်ကျင်းပတာပါ ဒီအစည်းအဝေးကိုမူလNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့အပြင်ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးတဲ့မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံးLDU တို့ပါဝင်တက်ရောက်သလိုလက်မှတ်မရေးထိုးသေးတဲ့ကချင်သွတ်လိုက်ရေးအဖွဲ့ KIO နဲ့KNDမျိုးသားတိုးတက်ရေးပါတီ KNPP တို့လည်းလေးလာသူဖြစ်တက်ရောက်နေပါတယ် အစည်းအဝေးအဖွဲ့မိန်ခွန်းကို NCA လက်မှတ်ထိုးရှိဖွဲ့ပါဝင်တဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ယာယီအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကပြောကြားပြီးဒီမိန်ခွန်းမှာ NCA
နဲ့ပတ်သက်လို့အခုလိုပြောဆိုထားပါတယ်။ကျွန်တော်တို့ယန်းကျေးလက်မှတ်ရေးထိုးတဲ့သုံးကြော်လာတာအမှန်ဒီတော့သူ့ရင်းသားရင်းမိသားစုနဲ့ပေါ့မဟုတ်နိုင်ငံတကာသူ့မျိုးလုံးတုံးပြန် แต่ที่บ้านเนี่ยเนี่ยแม่ทีมตานี่นะแต่โตจะผู้เนี่ยมีอาชีพเป็นแบบนี้แล้วตรงๆนี้มีปัญหาไปไหนอ่ะคือมาแล้วก็เอาไอ้เงินกองนี้ไปแล้วส่วนนั้นเนี่ยทีมตาคือโหก็เราก็มาเป็นทีมในให้ดูส่วนนั้นเนี่ยมีอ่ะอารมณ์เนี่ยทําไงก็อาชีพเป็นที่พวกตัวแหละ
ဗမာစကားတိတ်ပြောလေးပြောထားမရှိတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌပိုကျွကြီးရွတ်စစ်ကငင်းချမ်းရေးလုပ်ငန်းစဉ်တွင်မအောင်မြင်သေးတဲ့အပေါ်အခုလိုတုံ့သက်ပါတယ်။အောင်မြင်မှုအများကြီးလေးတာဟာအခုအပိုင်အလုံးကခုခုပုံပုံကိုမလျှော့တမ်းဆောက်ပိုင်ထားလို့ပဲဖြစ်တယ်။တမတော်ကဖိုက်မထွက်ရခုဒီတော်တမတော်ငင်းချမ်းရေးကိုချော့ချက်ပြင်မှာပဲ
နောက်ထောင်ချစ်ဖတ်ပြီးပုံဒီတာကိုခိုင်ခိုင်မာမာပါပါခါပြီးအချစ်အချစ်မခိုင်တော့ဆက်တယ်ပြီးတော့ခုစီဆောက်ရေးဟာအလားကွင်းပါတဲ့ဖြစ်တာပဲ
ပြီးခဲ့တဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးအစည်းအဝေးမှာခွဲမထွက်ရေးနဲ့ကိုပိုင်းပြတ်ထန်းခွင့်အရေးကိစ္စတံပေါ်တရားထက်ဖြေကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်တာမရှိခဲ့သလိုအဲ့ဒီနောက်ပိုင်းမှာ ကရင်မျိုးသားစည်းရုံး KNU နဲ့RCSS တို့ကတရားဝင်ဆွေးနွေးပွဲတွေကိုပါဝင်တက်ရောက်တာယာယီရပ်ဆိုင်ခဲ့ပါတယ်အဲ့ဒီနောက်မှာတနှစ်မှာနှစ်ကြိမ်ကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံးအစည်းအဝေးတွေလည်းရပ်ဆိုင်ခဲ့တာဖြစ်ပါတယ်အစိုးရရဲ့ငင်းချမ်းရေးကွန်ရှင်အဖွဲ့ဝင်ဦးအောင်စိုးကတော့လက်ရှိကျင်းပနေတဲ့ထိပ်သီးဆွေးနွေးပွဲအပေါ်မှာအခုလိုတုံ့သက်ပြောဆိုပ
ည်ပါတယ်။တကယ်တမ်းတော့ကျွန်တော်တို့က6လတကြိမ်ကျင်းပဖို့အတွက်အများကြီးကြိုးစားနေတာ။ဒီလိုပဲကဖြစ်တယ်မဖြစ်ဘူးဆိုလို့ကျွန်တော်တို့ကရပ်တန့်နေတာလေ။အဲသူတို့လည်းဒီကောင်းစီနဲ့ဆင်းရဲပွဲလုပ်တယ်ဆိုတော့ဒါပဲတကယ်အပြည့်သဘောဆောင်နေတယ်။ငင်းငင်းတဲ့ပူလိစက်တာလေလို့ပဲကျွန်တော်တို့ယူဆပါတယ်။အဲတော့မှသူတို့ထွက်လာတဲ့ပုံမူပြီးကျွန်တော်တို့ဆူရဘက်ကဘယ်လိုကြီးနိုင်ပြီးဘယ်လိုအောင်မြောင်ဆောင်ရွက်သွားမယ်ဆိုတာသူတို့ထွက်လာတဲ့အဖြစ်ပေါ်မှာကျွန်တော်တို့ကလှုပ်ဆောင်သွားမှာ။ကျွန်တော်ဆူရဘက်ကတော့အဆင်ပြေပါတယ်။
လက်ရှိကျင်းပနေတဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စရုတ်အကြိမ်ထိပ်သီးဆွေးနွေးပွဲကိုမေလ14ရက်နေ့ကနေ18ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပါတယ
်ပရောရှင်ပါပြည်သူအနေနဲ့ရွေးချယ်တဲ့လွှတ်တော်ကုလသမဂ္ဂတွေကိုဆရာဖစစ်ဖက်ထောင်လိုင်းကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာမိကုန်းထွက်လာတာနဲ့အတူပဲ တာမန်လူလူကြားထဲမှာလဲစစ်ထောက်လိုင်းကြီးတွေရဲထောက်လိုင်းကြီးတွေရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့မိကုံထုတ်เสียဖြစ်လာပါတယ်။လွှတ်တော်မှာပြောင်းရန်ပြီးသားနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုလို့ရှိရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လိုင်းတော်တွေကိုကန့်သတ်တားမြစ်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လိုင်းရေးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။ကျွန်တော်တို့ view တွေ့ရှိနေကြမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါသလားအင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှန်းကြမဲ့သရရှင်တွေကိုကျူးလွန်ပါရခင
်ဗျာဒီကနေ့ညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့ထိုင်းမြန်မာနယ်စပ်ကတရင်တပုတ်ပဲဆက်ရအောင်ပါထိုင်းမြန်မာနယ်စပ်တာချီလေးမြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်နိုင်ငံသား200နီးပါးကိုမိုးရေဆေးဝါးတွေလက်နက်တွေနဲ့အတူဖမ်းဆီးနေပါတယ်တရားမဝင်လာရောက်နေထိုင်တဲ့တရုတ်နိုင်ငံသားတွေကိုရှာဖွေစစ်ဆေးရကအခုလိုမိုးရေဆေးဝါးတွေနဲ့ကြီးကအင်ကြီးတွေအပြင်လက်နက်ခဲယံတွေနဲ့အတူဖမ်းဆီးမိတာပါမအေးအေးမာကတရင်ပေးပို့ထားပါတယ်
ထိုင်းမြန်မာနှစ်နိုင်ငံနယ်ကြားကော်မတီသတင်းဖလှယ်ရေးလှုပ်ကြပြီးတာချီလေးမြို့တာဝန်ရှိသူတွေရဲ့သတင်းထုတ်ပြန်ချက်အရမေလ13ရက်နေ့ကစစ်တပ်ရဲနဲ့နဝကပူးပေါင်းအဖွဲ့တွေဟာရန်အောင်မြင်တဲ့ဂိမ်းကြောက်ရက်ွက်ကိုဝင်ရောက်ပိတ်ဆို့ရှာဖွေခဲ့ကြတာပါအဲ့ဒီရက်ွက်ထဲမှာတရားမဝင်နေထိုင်နေကြတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့မူရစ်စေဝါအပြင်တရားမဝင်ကင်ဆောင်ထားတဲ့မောင်းပြန်ရိုက်ဖယ်တွေနဲ့ကြီးကအဝတ်စားတွေကိုပါတွေ့ရှိခဲ့တယ်လို့ဆိုပါတယ်ထိုင်းထောင်လိုင်းရဲ့တည်င်းအရဒီရက်ကွက်ဟာအခတိုင်းရင်းသားမူရစ်စေဝါခိုင်းနေနေထိုင်နေကြတာဖြစ်တယ်ဆိုပြီးပြောပါတယ်အခုလိုမျိုးတရုတ်နိုင်ငံသားအများအများလာရောက်နေထိုင်နေကြပြီးဘလို့စီးပွားရေးတွေလုပ်ကင်နေတယ်လဲဆိုတာကိုလည်းတာချီလိတ်အာနာပိုင်တွေကဆက်လက်ဖို့တုတ်စစ်ဆေးနေတယ်လို့သာမြန်မာအာနာပိုင်တွေဘက်ကဆိုပါတယ်တာချီလိတ်မျိုးကအလို့တည်င်းတော့ဖြစ်တဲ့ကိုစီသူမောင်းကတော့တာချီလိတ်မျိုးမှာတရုတ်နိုင်ငံသားတွေဖမ်းမိတာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်မေလ13ရက်နေ့ကတရုတ်နိုင်ငံသားအများအပြားဖမ်းမိတာနဲ့ပတ်သက်လို့အဲ့ဒီတည်းကတရုတ်နိုင်ငံသား3ဦးကိုတော့မြန်မာအာဏာပိုင်တွေကစတင်စစ်ဆေးအရေးယူမှုတွေလုပ်ခဲ့ပါတယ်။နေရာ3နေရာကိုဝင်ရောက်စစ်ဆေးရမှာတရားမဝင်နေထိုင်နေတဲ့တရုတ်နိုင်ငံသား188ဦးကိုဖမ်းမိခဲ့ပြီးကားနဲ့စိုက်ကယ်တွေနဲ့အတူလက်ကင်ဖုံးအလုံး900ကျော်လက်နက်ခဲယမ်းတွေပါဖမ်းမိတာကြောင့်သက်ဆိုင်ရာကသူတို့ကိုပုံမှန်အသီးသီးနဲ့အမှုဖွင့်စစ်ဆေးနေဆဲဖြစ်ပါတယ်။အခုလိုမျိုးတာချီလိတ်မြို့မှာတရုတ်နိုင်ငံသားအများအပြားအုပ်စုလိုက်လာရောက်နေထိုင်ပြီးကွန်ပျူတာတွေဖုန်းအလုံးများစွာနဲ့တရားမဝင်လုပ်ကင်နေကြတဲ့လုပ်ငန်းမျိုးတွေဟာမြန်မာနဲ့တရုတ်နိုင်ငံသားတွေကိုငွေလိမ်ဖို့ရင်းနှီးဖို့မြှွေထားတဲ့ call center ငွေလိမ်ခိုင်း store share လုပ်ငန်းဖြစ်နိုင်တယ်ဆိုပြီးထိုင်းနယ်စပ်ဆိုင်ရာသတင်းတွေမှာတော့ဖော်ပြနေပါတယ်ရှင်
မအေးအေးမတင်ပြတော့တာပါရှင်အခုတော့ကယားပြည်နယ်တွင်းကပိုချုပ်ကျေးရွှေရွှေပြောင်းရည်သတင်းပဲဆက်ပါဦးမယ်ကယားပြည်နယ်လိုက်ကောမြို့တော်မှာပိုချုပ်ကျေးရွှေစိုက်ထူထားတဲ့အစီအစဉ်ပေါ်ကန့်ကွက်မှုတွေကြုံနေရတာနဲ့ပတ်သက်လို့ဆွေးနွေးမှုတွေဟာပြည်လည်မှုမရပဲဒီကနေ့အဆုံးသတ်သွားပါတယ်ဆွေးနွေးမှုတွေတပွက်တပြက်နဲ့အဆုံးသတ်ခဲ့တဲ့အတွက်နောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာမှာကိုဆိုရင်မှုတွေကလည်းရှိနေတာပါအပြည့်စုံကတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကပြောပြထားပါတယ်
လိုက်ကောမျိုးကနာဟီဝန်ပန်းညမှာစိုက်ထူထားတဲ့ဗိုလ်ချုပ်ကျေးရုံအရေးနဲ့ပတ်သက်လို့ပြည်내အစိုးရနဲ့ကရင်ပြည်လူငယ်အင်အားစုတပိတ်ကော်မတီအချိန်ချင်းတွဲဆောင်ဆွေးနွေးခဲ့ကြပေမဲ့ဒီနေ့မှာတော့သဘောတူညီချက်တစုံတရာမရဘဲအဆုံးသတ်ခဲ့ရဖြစ်ပါတယ်ပြည်ခဲ့တဲ့မေလ9ရက်နေ့ကတွဲဆောင်ပွဲမှာဆက်လက်ညှိနှိုင်းဖို့သဘောတူညီထားတဲ့ပြည်내ဝန်ကြီးချုပ်ကဗိုလ်ချုပ်ကျေးရုံကိုလက်ရှိနေရာကနေဖယ်ရှားဖို့အစီအစဉ်မရှိကြောင်းဒီနေ့တွဲဆောင်ပွဲအဖွဲ့မဲကွန်းမှာပြောခဲ့ရာကနေဆွေးနွေးမှုတွေပြပြခဲ့ရတာပါပြည်내အစိုးရကကန့်ကွက်သူတွေနဲ့ညှိနှိုင်းနေပေမဲ့ဖယ်ရှားပေးဖို့မူလကလေးကသဘောထားမရှိကြောင်းလဲပြည်내ဝန်ကြီးချုပ်ဦးအဖောင်းရှိုက VOA ကိုအခုလိုပြောပါတယ
်အဖြစ်ပြောင်းပေးမယ်လို့ဥစားကလေးကပြုပြောလို့တော့ထားတဲ့လူတွေကထောက်ခံတဲ့လူတွေကထားပြီးပြီးဒီစားရေးကော်မတီကတည်ဆောက်ပြီးပြီးဖွင့်ပွဲတွေလုပ်ပြီးပြီးအဲ့တော့ပြုဆွေးပေးမယ်ကပြောလို့တော့မလို့ဆွေးချင်တာတော့မဆွေးဖို့အတွက်တော့ဆွေးရအဖွဲ့ကထိန်းသိမ်းကော်မတီဆောင်ရွက်မှတာဝန်ရှိတယ်ဒီအဲ့အတွက်ကြောင့်ထိန်းသိမ်းကော်မတီဆောင်ရွက်ဖို့ကိုပြေးနေတာပေါ့မ
มาจนเราดีตัวดีตัวเราดีส่วนเนี่ยป้องกันยังไงส่วนไหนพูดด้วยแต่ในยี่ยี่เนี่ยลุงมีสิบกว่าคนที่ตัวเตยดีกว่าลูกพี่นั่งพูดด้วยส่วนนี้ดีเลยส่วนนี้พูดคนนั้นเป็นยังไงที่บอกว่าส่วนนี้สุดก็จะโน้ตเราพัลลุกยามาเลยส่วนนี้วันนี้พี่แค่บีพอจะเจอสายจมูกกังวลเนี่ยกินนี่ลุงเอริปตะกันเลยพี่เนี่ยส่วนใหญ่เนี่ยยังไงเนี่ยต้องไปกอมจิโก้พี่ต้องยังชัดเจนสุดตัวจริงจังจะต้องทุบยันเปล่าสุดแค่จะรับวะน้องสาวจะพี่ต้องนายบอกว ဒီကျောင်းကနေတပည့်ကောင်တင်နေတော့လောလောဆယ်ရတော့ဟိုချက်တိုင်းလိုက်တော့ဒီကျောင်းနဲ့ပတ်သက်ပြီးကျွန်တော်နဲ့မသက်ဆိုင်ဘူးဖြစ်လာမဲ့ကိစ္စအရာတွေကိုတော့ကျွန်တော်တပည့်ကမတပည့်ကောင်တင်နေမဆိုင်တော့ဘူးနောက်ဖြစ်လာမဲ့ပြဿနာကိုတော့ကျွန်တော်လည်းမပြောတတ်ဘူးဟိုဘယ်လိုဖြစ်လာမလဲဆိုတာကသူကမပြောနိုင်ဘူးကွာဟုတ်ဆိုတော့ဖြစ်လာခဲ့မယ်ဆိုရင်ပြည်နယ်အစိုးရပဲတောင်းခံရလိ
ဒီမှာအနဘတိကတော့ဘလဲစနပြပွဲတွေရှိတယ်နမနိကတော့လူမျိုးကြီးပေါ့နော်စကားပြောတာတွေရှိတယ်နမတုံးကတော့ထောက်ခံသူနဲ့မထောက်ခံသူကြားပါဘုနာမတွေစမ်းမှာပုံမပြပခါတွေကိုညာလာခဲ့တဲ့ရလာကဘုနာဒီနေ့ရတော့ပြစတယ်တဘောပြောရှိတော့ဘုနာဆိုတော့ဘလဲစနညနာကတော့ရှိပါလာသမဆနပြပွဲတွေရောဖန်စီမှုတွေရောဘုနာအမြဲချမ်းဖဲမှုတွေရောဖြစ်နေနေသမျိုးဖြစ်တယ်လို့ယူဆတယ်ဒီဟာနဲ့ပတ်သက်လို့ဖြစ်ချင
season ne patat lo lu lu taw da kaok khan da ma shi do lo ngwe ji myaw mya akong ja khan taw swe da ma pwin le myin da mu ma shi bu so bi kaok kwat ni ja da ba swin nu pwe lwe go ana bai tat ga in a thong phyu khwe na le chung a bi naw bai ma swin nu bo taw tu ni kae ja be me a khu naw song pi le mu mya be a song tat khae ya le phit ba de
ကြားပြင်းတဲ့လိုက်ကောမျိုးရောမှာပို့ချုပ်ကြေယုတ်စိုက်ထူထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကိုစောထက်သတင်းပေးဖို့တော်တာပါ။
အခုတော့ကြံရှင်တွေရဲ့အချင်းအတွင်းသတင်းအချင်းချုပ်ကိုကိုကြည့်တော်သိန်းကပြောပြပေးပါဦး။မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ရေးယူတဲ့အနေနဲ့ရန်ကုန်ဝေအကူအညီနဲ့တခြားအထောက်ပံ့တွေမြန်မာစစ်တပ်ကမပေးဘဲဖြတ်တောက်ပြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်စွာဖွေရေးအဖွဲ့ UNSSM ကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်တမှုတွေပေါ်ဆရာဆွေးမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတွန်းတုံ့ပြန်ရှင်းလင်းမှုဆိုင်ရာရာဇဝတ်မှုတွေအတွက် ယုံကြည်ကိုးစားရတဲ့တရားရုံးမှာစစ်ဆေးစီရင်ဖို့လေကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အမျိုးသမီးအများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်ဒါဇင်နဲ့ကြည်ပြီးမလေးရှားနိုင်ငံကိုလှေနဲ့လူမောင်းခိုကူးခံရမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတားဆီးနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောပါတယ ဒုက္ခသည်စကန်တွေကိုပြန်ပို့ပေးမယ်ကြောင်းရဲဝင်တဲ့အဘူခဲကဆိုပါတယ်အမေရိကန်ရဲ့တရုတ်ဂျာကွန်တွေအငင်းပေါ်မှုကိုဖြေရှင်းဖို့မနေ့ပြန်မှာတရုတ်နိုင်ငံရဲ့သဘောတူညီချက်ရအောင်လုပ်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်သဘောတူညီချက်တစ်ခုရမယ်ကိစ္စကိုတရုတ်ဘက်ကတားဆီးခဲ့တယ်လို့လည်းဆိုဆိုပြောဆိုပါတယ်အမေရိကန်ပြည်ထောင်စုကရနိုင်ခြေရှိခဲ့တဲ့ဘယ်လိုသ Donald Trump ကထည့်ရှိထားပါတယ်။မြောက်ကိုရီးယားကိုအမေရိကန်ကမတရားလုဆောင်ရဲလို့ဆွဆွဲပြီးနိုင်ငံတကာတန်ဆာအရေးယူမှုတွေကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ကတိမ့်ထားတဲ့ကုန်တင်သင်္ဘောကိုချက်ချင်းပြန်ပေးဖို့မြောက်ကိုရီးယားကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုစောဝင်းလိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အတန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15.53 ည၊လိုင်းဒိုမီတာ32 kHz 11.83 ည၊လိုင်းဒိုမီတာ58 kHz 633နဲ့လိုင်းလမီတာ190 kHz 15.65တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနင်္ဂလာပါ။
This program has come to you from the Voice of America, Washington.
Thank you.